မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်အတွင်းမှာအခုနှစ်စံပိုင်းကအချိန်ခါမဟုတ်မိုးတွေရွာလို့ပြည်နယ်တဲကနေလန်းစားလုပ်ငန်းတွေထိခိုက်နေပါတယ်အထူးသဖြင့်ဖို့ငှားရတဲ့လုပ်ငန်းတွေဆုံးရှုံးမှုများတယ်လို့စားလုပ်ငန်းရှင်တွေကပြောပါတယ်စားလုပ်ငန်းတွေထိခိုက်နေတဲ့အတွက်စားချက်တောင်သူတွေလည်းဒုက္ခရောက်နေကြရတာပါရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်မွန်ပြည်နယ်အတွင်းနေလန်းစားလုပ်ငန်းကိုတံပြူစရဲမြို့နယ်ပေါင်မြို့နယ်ရေးမြို့နယ်ဘက်မှာတွင်တွင်ကြဲကြဲလုပ်ကိုင်ကြပါတယ်ဒီနှစ်စံပိုင်းမှာတော့အချိန်ကာမဟုတ်မိုးရွာခဲ့လို့နေလန်းစားလုပ်ငန်းပျက်စီးခဲ့တယ်လို့တံပြူစရဲမြို့နယ်ပင်ကြီးရွာကစားလုပ်ငန်းပိုင်ရှင်ဦးကျော်သူကပြောပါတယ
်ဒီနေ့ကမပေါ့ဘူးရွာလဲမိုးဖြစ်တယ်ဆိုတော့ဆက်နောက်တရားရခိုင်တော့ဆိုမနစ်တော့60ရခိုင်နှုန်းဆိုတိတဲ့ဒီ60ရခိုင်နှုန်းထပ်တဲ့တယ်ဒီနေ့ကတော့ပြမရနိုင်ဘူးပေါ့စားလုပ်ငန်းတွေကတော့စားတော့ပြတ်တော့ပေါ့ပြတ်ပြီးတော့ဈေးကတော့ကောင်းတော့ကောင်းစားအောင်မရတော့ဘာမှမတတ်နိုင်အခုစားထွက်ကောင်းတဲ့ရာသီပဲအခုဒီနှစ်လပိုင်း3လပိုင်းလေလာပိုင်းစားထွက်ကောင်းတဲ့ရည်တွေပဲနှစ်လပိုင်းမှာမိုးရွာလို့ဆိုနှစ်လပိုင်းလည်းတစ်ခါရွာတယ်နှစ်လပိုင်းလည်းရွာတယ်စားတောက်ပြီးလည်းကြတော့သွားပြီပေါ့
မွန်ပြည်နယ်ထဲမှာတံပြည်စရဲမြို့နယ်ဟာစားအများထွက်တဲ့မြို့နယ်တစ်ခုဖြစ်ပါတယ်မိုးလေကင်းလို့တဲ့အောက်တိုဘာလလောက်မှာညီညာအောင်ပြုပြင်ထားတဲ့စားကွက်နေတဲ့တင့်တော်တဲ့ပင်လယ်စားငန်ကြီးထည့်သွင်းပြီးနေလန်းစားကိုထုတ်လုပ်ရပါတယ်လေးလနီးပါးလောက်စားကြံထွက်တဲ့အထိနေလန်းထားရပြီးအနေကျလာတဲ့စားကြံတွေကိုတင်းစီရတာပါမိုးရွာသွန်းမှုမရှိတဲ့လတွေမှာစားလုပ်ငန်းလုပ်ကြတာဖြစ်လို့တနက်မှာစားလုပ်ငန်းလုပ်နိုင်ခြင်းက9လလောက်သာဖြစ်ပါတယ်။အခု2022ခုနှစ်မှာတော့မိုးရွာသွန်းခဲ့လို့စားကွင်းပျက်စီးမှုများပြတယ်လို့ဦးကျော်သူကဆက်ပြီးပြောပါတယ်
။ယာဒီဥတုကြောက်ကခရိုင်းနှစ်လို့ပုံစံမျိုးကြတော့နားစရကျွန်ုပ်ကြည့်ဖို့အသေးအံလောက်ရမှာ။ဒီ3လပိုင်းနဲ့4လပိုင်းရခဲ့ရင်တော့နားစရကျွန်ုပ်ကြည့်ရခါတိုင်းကျွန်တော်တို့ဥပမာပိတ်တာ10တန်းဆိုရင်ကျွန်တော်တို့ကထွက်တာပေါ့။မနစ်ကဆိုရင်ယာဒီဖြစ်လာတော့ပိတ်တာ10တိုင်းနေရမှာ6တိုင်းလောက်ပဲထွက်တယ်ဒီနှစ်ကအဲ့ဒီမနစ်ကကိုမဟုတ်တော့ဘူ
းစားလုပ်ငန်းမှာကိုပိုင်ဖို့နဲ့အငှားဖို့ဆိုပြီးရှိနေကြပါတယ်သူများလဲခွက်ကိုငှားရမ်းပြီးစားထုတ်လုပ်သူတွေဒီနှစ်တော့အရှုံးပေါ်နေတယ်လို့ဦးကျော်သူကဆက်ပြီးပြောပါတယ
်ဖို့တွေကငှားဖို့ဆိုရင်တော့ငှားတဲ့လူကရှုံးပေါ်နိုင်ဒီအတိုင်းဆိုသူ့ဖို့နဲ့သူ့ပဲဆိုတော့သူတို့ဟာနဲ့သူတို့ပဲသူတို့ပြည်ပဲအဲ့ဒီလူတွေကအရင်လောက်ရဖို့တဲတန်ပဲကိုငှားတဲ့လူကတော့နောက်ပိုင်းရပြီးမကောင်းအောင်ပြန်ပေါက်ရှုံးဘူ
းပေါင်မြုံနဲ့တပင်ချောင်းကြီးကျွော်ကစားလုံငန်းရှင်သူကလည်းစားကွက်ထဲစားငန်းရည်သွင်းမှုလောင်စာစီးဈေးမြင့်မားနေတယ်လို့မိုးဖြက်လို့စားကွင်းတွေပျက်စီးမှုတွေနဲ့ကြုံနေရတယ်လို့ပြောပါတယ်အခုလိုမွန်ပြည်နယ်မှာစားလုံငန်းတွေကိုတွန်းတွန်းကြဲကြဲထုတ်လုပ်နေပေမဲ့မြန်မာတိုင်းငံလုံးကစားသုံးသူတွေနဲ့စားတောက်ကုန်လုပ်ငန်းရှင်အများစုကတော့ထိုင်းနိုင်ငံကတင်သွင်းလာတဲ့စားကိုယ်တာအသုံးပြုနေကြပါတယ်။အရေးအသွေးကွာခြားချက်ကြောင့်ထိုင်းကသွင်းလာတဲ့စားတွေကိုသုံးနေတာလို့စားတောက်ကုန်လုပ်ငန်းရှင်သူကမြင်ပါတယ်
။ကျွန်တော်တို့မွန်ပြည်နယ်ကစားကမုတ်တွေလောက်တာလို့ခောက်ဆွဲကြောက်တွေလောက်တဲ့နေရာတွေမှာစီးမလှဘူးဗျ။သူကမဖြူဖွေးတဲ့ဥစ္စာပေါ့လေ။ထိုင်းစားတွေကြတော့မုတ်တွေကအရန်ကိုကောင်းတယ်အဲ့ဒါအရောင်အသွေးကောင်းတာပေါ့ကျွန်တော်မွန်ပြည်နယ်စားအရောင်ကမွဲတာပေါ့ခောက်ဆွဲလို့လုပ်တဲ့လုပ်ငန်းတွေမုတ်ဘစ်ကစ်တို့လုပ်တဲ့လုပ်ငန်းတွေမှာကြတော့ဒီမွန်ပြည်နယ်ကစားတယ်မသုံးချင်ကြဘူးနောက်တစ်ခုကစူထိုင်းစားကျွန်တော်မွန်ပြည်နယ်စားကြတဲ့ဒီတိုင်းပဲအစိုးဓာတ်ကိုစုပ်ယူထားတာမရှိဘူးစူထိုင်းစားကမထိုင်းနိုင်ဘူးထိုင်းစားကြတော့၆တယ်ဗျသူကစားပွေးစားခဲတွေတစ်လုံးနဲ့တစ်လုံးကမကတ်ဘူးအရေးအသွေးမှာကြတော့အရန်ကွာတာပေါ့ဒါကြောင့်စေးခွက်မှာစင်သုံးမဲ့တူတူစင်ထိုင်းစားကိုပဲရွေးသုံးလဲပါတယ်ခင်ဗ
ျစားလုံငန်းရှင်တွေအတွက်အဓိကအခက်အခဲကတော့စားကြမ်းတွေကိုစားကြောအဖြစ်တန်းစင်ထုတ်လုပ်နိုင်မဲ့အဆင့်မြင့်စားဆက်ကြီးတွေမရှိတာဟာနိုင်ငံတကာအဆင့်မြင့်ထုတ်လုပ်နိုင်ခြင်းမရှိလို့ပြည်တွင်းစေးကွက်မှာနေရာရရှိမှုနည်းပါးပြီးပြည်ပကဝင်ရောက်လာတဲ့အရေးအသွေးမြင့်စားတွေကိုမရှင်းနိုင်မဲ့ဈေးနှုန်းတွေကျဆင်းနေပါတယ်မွန်ပြည်နယ်မှာတံဖြူစရဲမြို့နယ်ကယုတ်ပိကျေးရွာကြက်ခမီမြို့ဆက်ဆဲပေါင်မြို့နယ်မှာဆိုထပင်ချောင်ကျေးရွာရေးမြို့နယ်မှာဆိုရင်နှစ်ကရင်ပလန်ကီစတဲ့နေရာတွေနေလန်းစားလုပ်ငန်းကိုတွန်းတွန်းကြဲကြဲလုပ်ကိုင်နေကြပါတယ်2021 2022ခုနှစ်စားရသည်မှာမွန်ပြည်နယ်မှာစားလုပ်ငန်းလုပ်ဖို့လိုင်စင်ရတဲ့စားဖို့ဧကပေါင်း 4,200 ကျော်ရှိပြီးတန်ချိန်အားဖြင့်တော့ 4,250 ထုတ်လုပ်နိုင်မယ်လို့မွန်ပြည်နယ်စားလုပ်ငန်းဦးစီးဌာနကခန့်မှန်းထားပါတယ်ခင်ဗျာ